ရှမ်းပြည်နယ်အောင်ပန်းမြို့မှာဒီကနေ့ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်၈ဦးထက်မနည်းသေဆုံးခဲ့တယ်လို့တခြားဒေသတွေမှာလည်းဒဏ်ရာရသူဖမ်းဆီးထိန်းသိမ်းခံရသူတွေရှိခဲ့ပါတယ်။ရန်ကုန်ကရတဲ့သတင်းကိုကိုရနိုင်ပြောပြပေးပါရှင်
။မတ်လ19ရက်ဒီကနေ့ရှမ်းပြည်နယ်အောင်ပန်းမြို့မှာအာဏာသိမ်းစစ်ကောင်စီကိုကန့်ကွက်ဆန္ဒပြဖို့စုယုံနေတဲ့အချိန်စစ်တပ်နဲ့ရဲကကြီးစစ်နယ်မှာပစ်ခတ်ဖြိုခွဲလို့၈ဦးထက်မနည်းသေဆုံးပြီးတော့20ဦးထက်မနည်းဒဏ်ရာရရှိသလိုဖမ်းဆီးခံရသူတွေရှိတယ်လို့လည်းညနေတွေ့ခဲ့တဲ့အောင်မန်ဒေသခံဆိုင်းပီဟာက VOE ကိုပြောပါတယ
်။ပြည်ထောင်တဲ့သူကတော့ရှင်းဦးမှာသူကကြည်ကျင်းနဲ့ကျွန်တော်တို့ကကြည်ပါဝင်မန်းတော့ဟာကျွန်တော်ပြန်ချလို့ရရဲ့ဘောပါဘောညာလို့ပြလာရောကြည်ပြီးတော့ပြလာတော့ကျွန်တော်ပြရတယ်။ကျင်းထန်တယ်ရန်ကန်ကကြတော့ဒီကဘာကြည့်နေဒီခံရတဲ့သူတွေအများကြီးပါဒီလက်လက်မောင်းမှာကြည်ခံရမယ်ဒီမြင့်တာမှာကြည်ခံရမယ်လို့တော့ကျွန်တော်တို့ဝမ်းတိုက်ကိုပြခံရနေရှိနေတယ်။နောက်ကြတီကြောကောင်ပြခံရနေရှိနေတယ်။ညီရတယ်မဲ့အမညီအဆုံးသူပြလာကြတော့တန်ရရတဲ့သူကြတော့ကျွန်တော်တို့ရက်ကွက်နဲ့တင်ပဲတနေအောင်ရှိလဲဆိုတော့ရှိရကိုရလာရှိရမှာတခြားရက်ကွက်နဲ့ပေါင်းနိုင်တော့တာလုံးဝဘယ်တော့လုံးဝများရမှာ20နီးပါးလောက်ရှိမှာပါကျွန်တော်ခံမကြည့်ပြောရအောင
်ဒီကနေ့စစ်တပ်နဲ့ရဲရဲအကြမ်းဖက်ပြခတ်သတ်ဖြတ်မှုတွေကြောင့်အပြင်းထန်တန်ရရရှိသူများနေလို့တေဆုံးစီးရင်လည်းထပ်တိုးလာနိုင်တယ်လို့ပြောပါတယ်ယနေ့လေးနိုင်ခွဲအထိအောင်မန်းမြို့မှာသွာလာလို့မရပဲစစ်တပ်နဲ့ရဲကပြစ်ခတ်နေသေးဖြစ်တယ်လို့လည်းဒေသခံတွေက VOE ကိုပြောပါတယ်။ညပိုင်းအင်တာနက်ဖြတ်တောက်ချိန်မှာပိုဆိုးလာမှာကိုဒေသခံတွေကတော့စိုးရိမ်နေကြပါတယ်။ကြားပြီနဲ့လိုက်ကောမြို့မှာလည်းဒီကနေ့မနက်ပိုင်းကဆေးအာနာသိန်းစန့်ကြီးရဲ့သပိတ်ဖြိုခွင်းခံရလို့စီးကုန်ကြီးထိမှန်ခဲ့တဲ့အမျိုးသားတဦးတေဆုံးခဲ့ရသလိုဒဏ်ရာရသူလည်းရှိပါတယ်။ဒီပြည်နယ်မြောက်ဒီမြို့အမှတ်နဲ့ရက်ကွက်မှာဆေးအာနာရှင်စန့်ကြီးနဲ့ဆန္ဒပြလူငယ်တွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နှင်းခဲ့ပါလေ။မြောက်ဒီဆန္ဒပြပွဲမှာလူအသေးပြောက်မရှိပေမဲ့အကြမ်းဖက်ပစ်ခတ်ဖြုတ်ခွဲလို့ဒဏ်ရာရသူနဲ့သတင်းပေးသူတွေကြောင့်ဖမ်းဆီးခံရသူတွေရှိတယ်လို့မြောက်ဒီမြို့ကန်တဦးကပြောပါရယ်
။ဒဏ်ရာရတာ၂ယောက်ဖမ်းနေကြတာ၃ယောက်ကျန်တာကတော့တက်ပြီးပါရယ်။မနက်ကစုတာလည်းဒီမှာအသိမညီရော၂ယောက်ပုံသက်တော့ပဲရှိတယ်။အဲ့ဒါတော့သူတို့အလုပ်ဖြစ်တာနဲ့ပဲတပိတ်ခွဲသွားလိုက်ခွဲသွားတာပေါ့။အမေမင်းရဲ့ပေါ်တေဘုံကြီးပေါ်တေဘုံကြီးဆိုတာကဟိုနေတာအကွာကတိကိုဖွင့်လာတဲ့နာမကြာတူတူချေချာတော့လူတွေဆုံးလို့ပါတော့မရှိဘူးဒီမှာနေစဉ်ဖမ်းနေတယ်လေတခြားဖွဲ့ရတဲ့လမ်းတွေကကလေးလေးလူစုရနဲ့တိုက်တော့အဲ့လိုဖမ်းဖမ်းနေတော့လူတွေကဒီနေ့ပတ်ပြန်လုံးကြတာဆန္ဒပြသွားတာမလုံးကြတာနှစ်ပတ်လောက်ရှိပြီ
မန္တလေးဆက်ရှိရနေကသခိုင်းတိုင်းတပရင်းမြို့နယ်ဖုတ်ထန်းတော်ကြေးရွာနာမှာဆန္ဒပြလူလူရဲ့တိုက်ခိုက်ခံရလို့ရဲဝန်တန်းတဦးတေဆုံးပြီးတော့တဦးတန်းရရခဲ့ပါတယ်အဲ့ဒီညနေ၄နာရီလောက်မှာပဲစစ်တပ်အင်အားအလုံးကြီးနဲ့ရွာထဲကိုပြစ်ခတ်ဝင်လာပြီးတော့ရွာငန်း၆ဦးကိုဖမ်းဆီးသွားခဲ့ပါတယ်။ဖမ်းဆီးခံရသူ၆ဦးကိုဘယ်ကိုခေါ်သွားသလဲဆိုတာမသိရသလိုသူတို့အခြေအနေကိုလည်းမသိရသေးဘူးလို့ဒေသခံတွေက VOE ကိုပြောပါတယ်။စစ်တပ်ကရွာထဲမှာအကြမ်းဖက်ပြစ်ခတ်တာကြောင့်ဒေသခံတွေအတော်များများမနေရဲပဲနီးစပ်ရာကိုလည်းထွက်ပြေးနေရတယ်လို့ဒေသခံတို့ကပြောပါတယ်
။ဘယ်နဲ့ဒီပထမပိုင်းတော့ဘောဘထောင်ပေါက်တယ်ပေါ့နော်။ဘောဘထောင်ပေါက်ပြီးတော့ရွာထဲကဝင်လာတယ်။ဝင်လာပြီးနောက်ပိုင်းကျတော့နိုင်ဝါအင်းဒီဘက်လည်းတရက်တည်းပြစ်လိုက်ပေါ့ချက်90ကျောင်းက90ကျောင်းတော့ပေါ့နော်ပြစ်ပြီးတော့ကျတော့အဲ့မှာစိုင်းတွေခန်းသွားတယ်ပြီးတော့စိုင်းတွေလည်းချက်ကြည့်တယ်ဒီဆန္ဒပြဒီကားတွေလည်းဆိုတော့ကားတွေလည်းချက်ကြည့်ပါတယ်ပေါ့နော်အင်းဒီလည်းတရက်တည်းလန့်တည်းအားပြီးတော့ကျွန်တော်တို့သူတို့6နိုင်ရောဝင်ကြတော့ကျွားရအဲ့မှာကျွန်တော်တို့ပြေးွာ6ပါသွားတယ်ပေါ့နော်ခန်းသွားတယ်ဒီတစ်ကဘာလုံးလည်းပြစ်ပြစ်ကျင်တယ်ပေါ့ဒီမှာအကျန့်ဖတ်ခံရပါဘာဒီပြေးွာမှာပြေးွာလူတို့ဒီစစ်သားတွေကအကျန့်ဖတ်နေရအောင်အကုန်လုံးလည်းပြစ်ပြစ်ကျင်တယ်ကြပြီးတော့ဒီကျွန်တော်တို့ဒီရွာကိုလည်းကုညီစေခြင်းနဲ့ကျုပ်ဖြစ်တဲ့ရွာလိုက်လည်းတိတ်ဆောင်နေတော့ဘသူမှလည်းကြီးလန်းလန်းသာဖြစ်နေတော့အဲ့ဒါလည်းမကြေရတော့ကြောင်လေသူကြီးရမှလည်းနွားတွေပါလေပြစ်ထားရစားကြပါလေအစီမပြေတော့ကြောင်လေအဲ့ဒါလည်းကုညီစေခြင်းနဲ့
ညီညာသာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာမဟုတ်ဘူးကုလသမဂ္ဂနဲ့အနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေတည်းကပါတိုက်တွန်းတောင်းဆိုနေတဲ့ကြားမှာပဲစစ်ကောင်စီကအပြင်းထန်နှိမ်နင်းနေသေးရှိပါတယ်ခင်ဗျာ